ဟုတ်ကဲ့ဦးခမောက်ဆွေခင်ဗျာဒီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီဟာအဦးသိန်းညွန့်ဦးဆောင်တဲ့အဖွဲ့နဲ့ဦးခမောက်ဆွေတို့ဒေါက်တာဦးသိန်းညွန့်တို့ဦးဆောင်တဲ့အဖွဲ့ဆိုပြီးနှစ်ချမ်းကွဲသွားတယ်ဆိုတာဟုတ်ပါသလားခင်ဗျာ
ဟုတ်ကဲ့ဗျာဦးသိန်းညွန့်ကအဲ့လိုပြောတယ်ဆိုရင်တော့လေစဉ်းစားကြည့်ဖို့လိုတာပေါ့ဗျာကျွန်တော်တို့ NLD ကကျွန်တော်တို့မှတ်ပုံတင်ရဲ့တည်တဲ့အခါမှာပါတီထောင်တဲ့အခါမှာကျွန်တော်တို့ NLD အမာခံခေါင်းဆောင်ပိုင်းကဆက်နှစ်ယောက်ပါတယ်ဗျာအောက်ခြေဖို့ရင်းကဖြစ်မယ်ဆိုရင်တော်များပါတယ်အဲ့တော့မှဒီမီဒီယာတွေကကျွန်တော်တို့ NLD ကွဲသွားပြီလို့ရေးခဲ့ပါဘူးအခုကြမှာ NDF ကလူညို့အပါဝင်တုံးတော့ဖက်ထားနေတယ် NDF ကွဲပြီဆိုတဲ့ဟာမျိုးတော့နိုင်ငံရေးတဘာဝရုပ်တည်လည်းမကြဘူးဗျာနောက်ပြီးတော့ကုသိန်းညုံက NDF ကထုတ်ထားတဲ့ပုံကူဖြစ်ပါလေဗျာအဲ့တော့ဒါကတက္ကနာပေါ့နောက်ကျွန်တော်တို့မှာစုပေါင်းရင်တိုင်းနယ်ပြည်နယ်ဆက်တခုမှာ NDF ကရှိပါတယ်အတိုင်းနယ်ပြည်နယ်ဆက်တခုကကွဲပြီးတော့ကကုသိန်းညုံကိုလိုက်သွားတယ်ဆိုတာတော့မဟုတ်ပါဘူးတင်ကန်းရောင်းပြုတ်နေတာကကုသိန်းရောင်းနေသူ့နောက်ပါများကျွန်တော်တို့နဲ့သဘောမတူလို့ကုသိန်းရောင်းနောက်ကိုလိုက်သွားတာခြေကောင်းဖြစ်မှာပေါ့ဗျာ
ဟုတ်ကဲ့ဦးသိန်းရောင်းကတော့သူ့ကိုအစိုးရက NDF ခေါင်းဆောင်အဖြစ်တတ်မှတ်လက်ခံထားတယ်လို့ပြောတယ်ခင်ဗျာအဲ့ဒါရော
အဲ့ဒါကတော့သူတတိရှိလို့ရှိရင်ကော်မရှင်သွားပြီးတော့ပြုတ်ဆိုတဲ့ဦးသိန်းရောင်းကိုသူ့ရက NDF ခေါင်းဆောင်ကိုတတ်မှတ်တယ်ဆိုတာဟုတ်ပါသလားလို့သူတော့မေးရသလားနံပါတ်1နံပါတ်2သူ NDF ခေါင်းဆောင်ဟုတ်ပါသေးတယ်လို့သူစီစီချာချာတရားဥပဒေညီအောင်ဒီကဝေကော်မရှင်ရဲ့ထုံးစံစင်လာစီကံသတ်မှတ်ချက်အရဟုတ်ပါတယ်လို့သူညင်းလို့ပြောလို့ရမလားနောက်တစ်ခါ NDF ကသူ့ကိုဒီ CC ပေါ့ဗျာဘိုးကော်မတီဝင်60တယောက်ကနေပြီးဦးသိန်းရင်ကိုထုတ်ပယ်တာကိုလက်ခံအတည်ပြုထားတဲ့ဟာကဇန်နဝါရီလ10ရက်နေ့ကလုတ်ပြီးတာဖြစ်ပါလေအဲ့တော့သူ့ကသူဆက်ပြီးတော့ရှိနေတယ်ရှိပေါ့ဗျာကျွန်တော်တို့ကတော့သူ့ကိုလုံးဝလက်မခံတဲ့အတွက်ကြောင့်မလို့ဂျုံးကသူလာလည်းမလာဘူးလာကြလည်းမလို့လာလည်းအတိမကြည့်မှမဟုတ်ပါဘူးအဲ့တော့သူ့ကသူပြောချင်တာပြောတာတွေကိုကျွန်တော်လိုက်ပြီးတော့ဖြည့်ရှင်းချက်ထုတ်နေနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ဥက္ကမောက်ဆိုတို့ NDF ပါတီရောလက်ရှိဘာတွေများဆောက်ရနေပါသလဲခင်ဗျာ
ဟုတ်ကဲ့လက်ရှိကတော့ကျွန်တော်တို့ဒီတော်တော်ကုလေများပြန်ရောက်တဲ့အခါမှာတော်တော်နဲ့ပတ်သက်တဲ့ကိစ္စဝိစားတွေပြန်လည်တုံ့တက်ဖို့ရှိပါတယ်နောက်ပြီးတော့ပြီးတော့ကျွန်တော်တို့ကြံပြီးတဲ့အခါမှာပါတီအစည်းအဝေးတစ်ခုကျွန်တော်တို့လုပ်ပွင့်ကားလို့ကျွန်တော်တို့ရည်ရွယ်ထားတာလည်းရှိပါတယ်ဒီလိုလိုစင်မှာတော့ကျွန်တော်တို့ပါတီကဒီဖြစ်မြန်မာဒီအစည်းအဝေးအဖွဲ့မှာတောင်းယူထားတဲ့ဒေါက်တာဆိုးရဒုတိယဥက္ကဋ္ဌနဲ့ဦးမြင့်သွင်းအဲဒီမှုတော့ကကျွန်တော်တို့ကြိုင်းတုံဖိုင်ကိုကျွန်တော်တို့အဲစီဝေးကြီးထွက်ပြီးပါပြီအဲတော်မင်းကလည်းကျွန်တော်တို့အားရကကျင်းတော့အောင်ရှိခဲ့ပါတယ်နောက်နေ74ရက်နေ့မှာလေကျွန်တော်တို့တီးတိမ်မှာချင်းတီနယ်မှာကျွန်တော်တို့ NDF ရုံးခွင့်မှုအတွက်ကျွန်တော်တို့တွားဖို့ရှိပါတယ်အထက်မှာဒီစီဝေးတပတ်ပတ်နဲ့သဘောပါပဲအဲ့တော့စီဝေးလုပ်ငန်းတွေကကျူးချက်လုပ်နေသေးတယ်ဖြစ်ပါတယ
်ဟုတ်ကဲ့အခုလို့ဦးသိန်းညွန့်နဲ့လွှတ်တော်ကိုယ်စားလှယ်တချို့ခွဲထွက်သွားတဲ့အတွက် NDF ပါတီကအင်အားချိနဲ့မသွားဘူးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့တော်တော်ကြီးကကွန်တီမှာကျွန်တော်အမှတ်မထင်ပြောဘူးပါတယ် NDF မှာ NDF ရဲ့မူဝါဒတွေနဲ့သဘောထားတရားတွေကိုခိုင်မာမာယက်တည်မဲ့လူပျောက်သေးသေးရှိလို့ရှိရင်တော့မှကျွန်တော်တို့ဘာမှကြောက်စရာမရှိပါဘူးကျွန်တော်တို့ကပြည်သူကိုပြည်သူအတန်ကိုဟောမန်ကန်ကန်နဲ့ထုတ်ဖို့ပါတီပေါ်မှာတက်စာရှိပြီးတော့ကနော်နိုင်ငံရေးဒီစားကောင်းကောင်းနဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ပုံစံတွေကိုကျွန်တော်တို့ချင်ပါတယ်အဲ့တော့ဦးသိန်းကျင်းတို့ချက်သွားတာနဲ့ NDF ဂျိုင်းလဲသွားမယ်ဆိုလို့ရှိရင်တော့အဲ့ဒါတော့သိကူရင်အိမ်မက်တာပဲဖြစ်ပါလိမ့
်မယ်။ဟုတ်ကဲ့ခင်ဗျာဦးသိန်းညွန့်ကကျွန်တော်တို့ပြောတဲ့တည်းမှာဘာကြောင့်သူ NDF ကနေအခုလို့သူတို့ခွဲထွက်တာလဲဆိုတော့သူကတော့ငွေကြေးကိစ္စတွေကြောင့်လို့ပြောပါတယ်ခင်ဗျာရွေးကောက်ဝယ်ကော်မရှင်ကလည်းသူ့ကိုစစ်ဆေးပြီးပါပြီတဲ့သူကလည်းဒီကိစ္စတွေတိုင်တန်းထားပါတယ်လို့ပြောတယ်အဲ့ဒီကိစ္စတွေကိုဥက္ကမောင်ကြီးဘယ်လိုလဲ။အဲ့ဒါ
တော့ကျွန်တော်တို့ဥက္ကဋ္ဌဒေါက်တာဦးသိန်းကြီးနဲ့ပြောရင်ပူကောင်းမယ်ခင်ဗျာ။ဆရာပြောတာပူကောင်းပါလေ။ဟိုကော်မရှင်နဲ့နေတဲ့ဟာတွေကိုဆက်ဆက်ပြီးတော့နေနေတာ။ကိုသိန်းညွန့်ကကော်မရှင်ကပြောတာကြီးတပြိုင်မတော့။အေးဦးသိန်းကြီးကတော့ပြောချင်ဘူးတဲ့။ဘာလို့ဆိုတော့ဒီဟာကြီးကကျွန်တော်တို့ဖန်တရားဒီအောင်ကျွန်တော်တို့ကွန်မရှင်ကကျွန်တော်တို့နဲ့မြင်းမြန်းတော့အဲပြီးသွားပါပြီပြီးသွားတော့သူတင်ပြတဲ့ဟာတွေကအထောက်အထားခံလို့ရင်းမရှိတဲ့အတွက်ကြောင့်မလို့ကွန်မရှင်ကလည်းပဲဒါဘာမှအရေးယူဆောင်ရခြင်းမရှိပါဘူ
းဟုတ်ကဲ့အခုအဲ့တော့ဦးသိန်းညွန့်တို့အဖွဲ့ပေါ့ခင်ဗျာ NDF ပါတီကထွက်တော်တဲ့ကိစ္စကိုဥက္ကမောက်ဆိုအနေနဲ့ဘယ်လိုသဘောထားပါသလဲခင်ဗျာ
အဲဒါကတော့သူ့လူပိုင်ခွင့်ရှိပါတယ် NDF ကသူ့ကိုထုတ်ထားတာဘလောက်တာရောက်တယ်တာသွားတယ်သူအဆက်ပြီးတော့အန်ဒီရအမိခံလို့ရတယ်မရဘူးဆိုတော့သူသိပါတယ်ကိုသိန်းညောင်ထုတ်ထားတာကြာထွက်တာမဟုတ်ဘူးသူ့နောက်ကပါတဲ့ကိုကလေးသုံးယောက်ကထွက်တယ်ဆိုရင်လည်းကျွန်တော်တို့ကကြိုးစုံမှဖြစ်ပါတယ်လို့ပါတီတရမှာနောက်ကလူတွေထွက်တယ်ဆိုရင်သူတို့သူကထုတ်ပြီးသားမှမလို့တော့ပါဘူးသူ့နောက်ကလူတွေကထွက်တယ်ဆိုရင်ကျွန်တော်ဥပဒေရှိသူတရားဝင်အကြောင်းကြားရမယ်လေအဲကြောင်းရောက်ပြီးနှချမ်းကွဲရဆိုတာမဟုတ်ဘူးဆိုတော့ကျွန်တော်ခင်ဗျားတို့ရှင်းပြပြီလေနှချမ်းကွဲလို့ပြောလို့ရှိရင်ဒီကိစ္စကမမှန်ပါဘူးအဲ့တော့အဲ့နှချမ်းကွဲလို့ရေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ NDF ရဲ့သဘောထားနဲ့ဖြောင်းဖြောင်းကြီးဆန့်ကျင်ပါတယ်လို့ကျွန်တော်နောက်ဆုံးပြောပြရစီ
ဥက္ကမောက်ဆိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ရပါ